ကမ္ဘာတဝန်းအဂရိလိုက်စားမှုအခြေအနေတွေကိုစောင့်ကြည့်နေတဲ့ Transparency International အဖွဲ့ရဲ့ CPI လို့ခေါ်တဲ့နှစ်စဉ်ကမ္ဘာတဝန်းအဂရိလိုက်စားမှုအခြေအနေစစ်တမ်းထွက်ပေါ်လာတာမှာမြန်မာနိုင်ငံဟာနိုင်ငံပေါင်း155နိုင်ငံထဲ156အဆင့်နဲ့အောက်ပိုင်းမှာပဲရှိနေသေးဖြစ်ပါတယ်။ဒါပေမဲ့လို့လဲအဂရိလိုက်စားမှုတိုက်ဖျက်ရေးဟာအရေးတကြီးလိုအပ်တယ်ဆိုတာကိုတာဝန်ရှိသူတွေကြားနားလည်လက်ခံလာတာဟာမြန်မာနိုင်ငံအတွက်တော့တိုးတက်လာမှုတရအနေနဲ့ရှုမြင်နိုင်တယ်လို့သမရရဲ့စီးပွားရေးအကြံပေးဒေါက်တာအောင်ထွန်းသက်ကပြောလိုက်ပါတယ်။ကိုသားညွန့်ဦးကစုံစမ်းမေးမြန်းထားပါတယ်ရှင်
။ Transparency International အဖွဲ့ရဲ့ CPI ကမ္ဘာဝန်အားဒီလဲစားမှုအခြေအနေသုံးသပ်တဲ့စစ်တမ်းထဲမှာနိုင်ငံပေါင်း155နိုင်ငံတည်းမြန်မာနိုင်ငံဟာအဆင့်156ဆိုပေမဲ့မနှစ်တုန်းက159ထက်တော့တဆင့်တက်လာတယ်လို့ပြောရမှာပါ။သတ်မှတ်တဲ့အမှတ်ပေးနှုန်းမှာတော့20%မှတ်ဖြစ်လို့မနှစ်ကနဲ့အတူတူဖြစ်ပါတယ်။စီးပွားရေးပညာရှင်ဒေါက်တာအောင်ထွန်းသက်ကတော့ဒီမြန်မာအနေနဲ့အရက်သားစုကတက်လာပြီးတဲ့နောက်ပိုင်းအဂရိလက်စားမှုတိုက်ဖျက်ရေးကိုဦးစားပေးလုပ်လာပြီးမဲ့ဒီစစ်တမ်းကိုကြည့်လို့ရှိရင်ဒီထက်လှုပ်ရှားပိုတယ်ဆိုတာကိုတွေ့ရတဲ့အကြောင်းသူ့မြင် view ကိုပြောပါရစေ။
ဆိုတော့ဒီသူတို့ရဲ့ကင်းကင်းနားကဟိုသူတို့ကတည်းကနှစ်ချီကထုတ်နေကြဆိုတော့သူတို့ score ပေါ့နော်ဟိုမနစ်ကလည်းဆက်တိတ်မတိတော့ဘူးဆက်တိတော့1 position ready တခုတက်လာတယ်ကျွန်တော်ကဟိုနှမျိုးကြည့်လို့ရတယ်ဒီဟိုဒီ ranking နဲ့ကြည့်မလားဟိုအရင်ကဖွင့်တာတူးစီပေါ့နော
်ဟုတ်ကဲ့
ဒါပေမဲ့ဟိုကပေါ့ရှာနားလဲပါတယ်သူတကယ်တော့ဒီတဲ့ဟိုဆရာတို့ပို့ပြီးဟိုတိုးတက်မှုရှိစေချင်တာပဲလေအဲ့တော့ corruption ကိုလည်းတိရတဲ့ anti corruption commission ကလုပ်လို့ကျူးသားနေရပြီကျူးသားနေဆိုတော့အခုအဖြေကြည့်လိုက်ရင်တော့ဆရာတို့ဒီတဲ့ပို့ပြီးထပ်လောက်ရမယ်ဆိုတော့ဆရာတို့အဲ့လိုပဲကိုကစဉ်းစားကြည့်တာလေလုံးချာကြီးကြံသေးတယ်ဒါဟိုဒီကင်းကင်းနာကိုကြည့်လိုက်လို့ရှိရင်တော့ဆရာတို့လူသေးရယ်နော်ပင်ရလူလေဘဝစဉ်းစားကြရမှာပဲ
စစ်တမ်းရဆိုရင်တော့မြန်မာနိုင်ငံဟာအိန္ဒိချင်းကမ္ဘောဒီးယားနိုင်ငံနဲ့အဆင့်တူပေမဲ့အခြားအိန္ဒိချင်းတွေတက်ဆိုရင်အတော်ကြီးအဆင့်အောက်ပိုင်းရောက်နေတာမို့လို့ဒေသတွင်းမှာအားသည့်လဲစားမှုအရှိဆုံးနိုင်ငံလို့ပြောနိုင်ပါလေမြန်မာအောက်မှာဆိုရင်မြောက်ကိုရီးယားတော့ရှိပါတယ်မြန်မာအပါဝင်နိုင်ငံချို့ဟာနိုင်ငံဟွန်းအာဒီလေစာမှုပြန်နှံ့ဖြစ်ပေါ်မှုကိုရင်ဆိုင်နေရတယ်လို့လည်းအစင်ကစားကောက်နှုတ်ချက်ထဲမှာဖော်ပြထားပါတယ်။ဒါမှမဟုတ်ဒီပြောင်းလဲလာတဲ့မြန်မာနိုင်ငံဟာတာဝန်ရှိသူတွေကြားမှာဒီပြဿနာကိုရင်ငါထက်ပိုပြီးတော့ဂရုပြုလာတာဟာအားရစရာဖြစ်တယ်လို့သမ္မတစီးပွားရေးအကြံပေးဒေါက်တာအောင်ထွန်းသက်ကပြောပါတယ
်။အရင်တော့ဆရာတို့ကလုံးဝဒါအတိအမှန်မပြုခဲ့ဘူးလေ
။ဟုတ်ကဲ့
။အခုကဆရာတို့ဒီဘက်ပိုင်းကမှ Transparency International ဟိုနေပြီးတော့ဒီဖိတ်ဟိုဒီကိန်းငန်းတွေကိုဆွေးနွေးကြပါညာဖြစ်လာတော့အဲ့ဒီနေထားကြရင်တော့ဆရာစိတ်ခဲ့တော့လေဟိုဒါတူချင်းဆန္ဒနော
်
ဒါတော်တော်တူးတက်လာလေလူဆရာတို့ကပြောလို့ရတယ်အရင်တော့ဒါကြီးကိုလက်ကိုတော့မခံတာလေအဲ့တော့ဟိုနောက်ပြီးတော့ဆရာတို့ကုနဲ့သိရတိုင်းမင်းဟိုတင်းနေမှာလည်းပါ EITI ဟို Extractive Industry ဟိုအဲ့ဒီကလည်းဆရာတို့လုပ်တာတော့ဟိုတဖြည်းဖြည်းတဖြည်းဖြည်းပေါ့နော်ဟိုဆရာတို့ဒီခက်ဟို corruption ကိစ္စကို transparent ပို့ဖြစ်ရမယ်ဆိုတော့လူရင်းနဲ့နားလည်လာအရင်ဆိုင်ဟိုကိုနေနေရတော့ဒါတိုးတက်လာတယ်လို့ကိုပြောလို့တော့ရတယ်ပေါ့နော်ဟိုအရင်နဲ့အရင်တော့ကတော့လုံးဝဒါကြီးကိုဟိုတိတူတစ်ခုနေတော့မစင်စားတဲ့အချိန်ကြီးကနေအခုကနော်ဒါကိုအခုကျေမြန်လည်းပြောလို့ရတယ်ဆွေးနွေးလို့ရတယ်ဟိုနော်ကင်းမင်းနေတက်လာတာဟိုကျလာတာအရင်တော့ဆိုရင်ဒီကင်းမင်းနေကိုဆရာတို့လက်တော့မခံတဲ့ကိစ္စလေအနည်းဆုံးတော့ discuss လုပ်လို့ရတာပေါ့
ဟုတ်ကဲ့
ဆက်ပြီးနေအဲ့ဒီ discussion ကိုကြည့်ပြီးတော့ဒါမီဒီယာလည်းဒါ discussion တို့ကြည့်ပြီးလူတွေအားလုံးဝိုင်းစင်းအောင်လုပ်ရတယ်ဆိုတာရှိတာပါ
အဂရိလက်စားမှုစီးရဲမွေးတည်မှုစီးပွားရေးဖွံ့ဖြိုးမှုတွေဟာဆက်ဆက်နေတဲ့ပြဿနာရပ်တွေဖြစ်တယ်လို့ဖွံ့ဖြိုးဆိုင်ရာလေ့လာသူတွေကယူဆကြပါတယ်။မြန်မာနိုင်ငံဟာဒီ LDC ခေါ်တဲ့ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံစီးနှဲမှာပါဝင်နေတော့မယ်လို့နိုဘာလကုံကထုတ်ပြန်တဲ့ဒီ UNCTA UNDEC ရဲ့အစီအစဉ်ကပါဖော်ပြခဲ့ပါတယ်။လူတူးချင်းဝင်ငွေနှဲပါတာ၊ကလင်းငယ်အာဟာရချို့တဲ့သေဆုံးမှုတွေများတာ၊စီးပွားရေးအနေနဲ့ရှိမှုနှုံမြင်မာတာတွေကိုထောက်ပြထားပါတယ်။ဒါမှမဟုတ်ဒီကုလသမဂ္ဂရဲ့ LDC စီးရင်ကိန်းဂဏန်းတွေဟာလွန်ခဲ့တဲ့3-4နှစ်လောက်နောက်ကျနေတာမို့လို့မြန်မာနိုင်ငံရဲ့ပဂတိအခြေအနေဆိုပြီးတော့မပြောနိုင်ဘူးလို့တော့ဒေါက်တာအောင်ထွန်းသက်ကပြောပါတယ်။မြန်မာနိုင်ငံအနေနဲ့လက်ရှိအနေအထားမှာ LDC စီးရင်ကနေပြီးတော့ထွက်နိုင်ဖို့ကြိုးပမ်းနေတယ်လို့လည်းဆိုပါတယ
်။ဟိုတကယ်တော့ထွက်နိုင်ငံကြီးက LDC စီးရင်တဲ့ဖြစ်နေတာကိုပဲဟိုလက်ခံရတယ်။ဘာကြောင့်လဲဆိုတော့သူတို့စီးရင်ရဲ့ခက်ပါတဲ့အတွက်ဟိုဒီပူရနိုင်တယ်။နော်ဟို incentive ပူရနိုင်တယ်လို့။ဒါပေမဲ့ကျွန်တော်တွေ့တာအဲ့လိုမတွေ့ဘူး။ LDC စီးရင်ဖြစ်ပြရင်လည်းဒီ trade တို့ဘာလို့ကြာတော့ဒီနိုင်ငံဆင်းရဲနိုင်ငံမှု foreign direct investment တွေဘာကြီးတော့အနောက်ရှက်ဖြစ်နိုင်တယ်ဒီအဲ့တော့ကျွန်တော်ကတကြောင်အများဆုံးဒီ LDC စတဲ့ဆက်ထွက်ချင်တာပဲဟိုထွက်လာလို့ရှိရင်တော့ trade များရလာရင်ဟို FDI တွေဝင်လာလို့ရှိရင်အဲ့ကိုတော့ကြီးအားကိုးကြအကြောင်းမရှိတော့ဘူးလေ
မြန်မာနိုင်ငံတွင်းမှာအောက်တီလက်စားမှုတွေပြန့်နှံ့ဖြစ်ပေါ်မှုနဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတိုက်ရိုက်အချိုးကျပတ်သက်တယ်လို့တော့မဆိုနိုင်ပေမဲ့အောက်တီလက်စားမှုတွေကြောင့်တော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုတစုံတရာထိခိုက်နိုင်တယ်ဆိုတာကိုဒေါက်တာအောင်ထွန်းသက်ကလက်ခံယူဆပါတယ် ။ဒါကြောင့်လည်းပဲဒီ Transparency International အဖွဲ့ရဲ့ကိန်းဂဏန်းတွေကိုကြည့်ပြီးတော့ဘယ်အပိုင်းမှာဘယ်လိုမျိုးလုပ်ရမလဲဆိုတာကိုစမ်းစစ်တင်ဆက်သွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ။